ကျွန်တော်ဝင်းမင်ပါရွေးကောက်ပွဲပြီးအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားပါတီတွေနဲ့တွေ့ဆုံနေတဲ့နောက်ဆုံးအခြေအနေနဲ့ရှေ့မှာဖြစ်တင်တာတွေကိုဥဆောင်ဆွေးနွေးနေတဲ့ NLD အတွင်းမှူးသုံးတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုနဲ့အဓိကတိုင်းရင်းသားပါတီတချို့ခေါင်းဆောင်တွေကိုမေးရမှာဒေါက်တာအောင်မိုးညိုကမကြာခင်ခီးစဉ်ပြန်ဆဖို့ရှိတယ်လို့အခုလိုစရှင်းပြပါတယ်
။အချင်းပြည်နယ်သွားခဲ့တယ်၊မွန်ပြည်နယ်သွားခဲ့တယ်၊ပြီးခဲ့တဲ့ဒီ9ရက်နေရပေါ့ကျွန်တော်တို့တိုင်းရင်းသားပါတီရဲ့ဆွေးနွေးတာတွေကိုစန္ဒတွေကိုဗိုလ်အလုံးမှုဆောင်ဖွဲ့ကိုစတင်လိုက်ပြီးအားဒီစာပေါ်မှာကြည့်ပြီးတော့ဟိုပြည်နယ်သွားဒီပြည်နယ်သွားသူတို့ဆုံးဖြတ်ပါလိမ့်မယ်။တိုင်းရင်းသားတွေလည်းပဲမျှော်လင့်တယ်တွေ့ကြပါတယ်။ဖေဖော်ဝါရီလထဲမှာလည်းပဲတတိယကြိမ်ပြည်တော်သူတို့ပြန်ဆရုံမယ်ဆိုတော့ဒီဇန်နဝါရီလထဲမှာဒုတိယပါဖြစ်သည်တတိယပါဖြစ်သည်ခီးဆွဲဖြစ်မယ်လို့ထင်ပါတယ်
။အဲ့ဒီတော့ဗိုလ်အလုံးမှုဆောင်ဖွဲ့ကိုတင်ထားတဲ့စာထဲမှာဘာတွေအဓိကပြောထားပါလဲလို့မေးရမှာဒေါက်တာအောင်မိုးညိုက
တိုင်းရင်းသားတွေကတချို့ကြတော့လည်းပဲပြည်တော်စုအစင်းကဖြည့်ရှင်းရမယ့်ကိစ္စတွေရှိတယ်။ဥပမာဖြင့်ပြည်တွင်းညီညာရေးကိစ္စတို့ကျွန်တော်တို့ရဲ့ဓာတ်ရိုက်ပတ်သက်တာကတော့ပြည်နယ်လွှတ်တော်ပြည်နယ်အစိုးရဖွဲ့တဲ့ကိစ္စအဲ့ဒါတွေပဲသူတို့ပြောပါတယ်။သူတို့ကလည်းပဲဗိုလ်ချုပ်အောင်ဆန်းက1946ခုနှစ်ကချင်ပြည်နယ်လာတော့ကဘင်လုံအစကချင်ပြည်နယ်ကလူပြောလို့ရပါတယ်တဲ့ဒီမှာကချင်ပြည်နယ်ကချင်အုပ်ချုပ်ခွင့်ရအမဲတို့ဒန်းတူညီမကြီးပြောထားတယ်အဲ့ဒါမျိုးတွေဖြစ်ဖို့ဆိုရင်တဲ့ကိုလာမဲ့2021မှာဖွဲ့မဲ့ပြည်နယ်လွှတ်တော်တို့ပြည်နယ်အစိုးရတို့မှလည်းပဲရွေးချယ်တင်မြှောက်ချင်းခံရတဲ့တိုင်းရင်းသားပါတီလီးတွေကိုလည်းပဲနေရာပေးသင့်ပါတယ်ဆိုပြီးသူတို့ပြောတာရှိတယ်
ဒီနေရာမှာပြီးခဲ့တဲ့တစ်ခေါက်ကချင်နဲ့မော်မာတွေ့ကြုံခဲ့ရတဲ့ပုံမူတည်ပြီးရှေ့မှာဘလို့ပိုကောင်းလို့ဖို့ရှိပါလဲလို့မေးရမှာလဲဒေါက်တာအောင်မိုးညိုက
ရွေးကောက်ပွဲရလဒ်ပေါ်မှာအခြေခံလိုက်တော့ကရွေးကောက်ပွဲမှာနိုင်ခဲ့တယ်ကျွန်တော်အမြင်တယောက်တည်းအမြင်ပေါ်တာတော့အဖွဲ့ချုပ်ရဲ့အမြင်မဟုတ်တော့ဒီပြည်နယ်လွှတ်တော်ကစိုးရကိစ္စတွေမှာသူတို့ဘာတွေပြောခြင်းတုံးဆိုတာမျိုးကိုအထက်ကဆောင်းပေးခြင်းလို့မို့လို့ဖိလိုက်တဲ့လူတွေကရွေးချယ်တင်မြှောက်ခြင်းခံတဲ့လွှတ်တော်ကိုလည်းဖြစ်နေတာပါအဲ့ဒါတော့ညှင်းခုံနေတာပေါ့ဒီနေရာဟိုနေရာဆိုတာတွေကတော့ပြင်းညက်ပါပဲအရေးကြီးတာကတိုင်းရင်းသားညီကိုတွေရဲ့ဘာတွေလိုအပ်တယ်ပြောရမှာလေအဲ့တော့အစဉ်ပြောင်းတော့တိုင်းရင်းသားညီကိုတွေအဆက်အသွယ်ရှိတဲ့ယူတော့အဖို့ထင်မဖြစ်သင့်ဘူးပြောထားတယ
်ဒီပေါ်အခုအဆက်အသွယ်ရထားပြီးရှမ်းပြည်နယ်မှာတတိယအများဆုံးအနိုင်ရထားတဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးဆိုင်လက်ကလည်း
ဒေါက်တာအောင်မိုးမြို့နဲ့ကျွန်တော်တို့က contact person တွေ့ရောက်နေတော့ဖုန်းချင်းအဆက်အသွယ်ရပါတယ်ဒါပေမဲ့ next step ကပြောရင်အဆင်မရှိပါသေးတယ်ဒီမှာတစ်ချက်တော့အရေးကြံဆွတ်တော်ကိုယ်စားလှယ်ဒီကွယ်ရွေးပြီးဖိတ်တွေ့တယ်ဆိုတာမျိုးကတော့အခုတစ်ချက်ကျွန်တော် SNLD အမေနဲ့ဆိုရင်အဆင်မပြေတော့ဘူးကျွန်တော်ရဲ့ဆွတ်တော်ကိုယ်စားလှယ်တွေကရှမ်းပြည်နယ်အဆင့်တစ်ချင်းပြည်နယ်ဖြစ်ပါတယ်။နောက်လူပေါင်း42ယောက်ကိုတနေရာထဲမှာစုဆောင်ပြီးတွေ့ဖို့ဆိုတာလည်းအဆင်မပြေတော့ပါဘူး။အဲဒီတော့ပါတီကတောင်းတေးထားတဲ့တွေ့ဆုံချင်းကြီးအဖွဲ့နဲ့လည်းတွေ့ဆုံမှသာလျှင်ရှင်းပြပါလိမ့်မယ်။နောက် NLD ဘက်ကကြတော့တိုင်းလာပါတီရဲ့အစံကိုနားထောင်ရင်သဘောထားရယူရတဲ့ပတ်စံတဲ့ကိုနိုင်ငံရေးကဘလောက်ထိလိုက်ရောနိုင်လဲ။ဒါမဲ့တော်တော်အစိုးရရဲ့ဖွဲ့စည်းပုံစနစ်နဲ့ပတ်သက်ပြီးတော့မှတိုင်းသားတွေနဲ့ဘယ်လိုမျိုးနှိမ့်နိုင်မှုရှိတယ်ဆိုတာကိုပြောပိုင်ဆိုပိုင်နဲ့မန်ဒိတ်မျိုးပါလာလို့ရှိရင်ပြည်ပြည်မှာရှင်းပြလိမ့်မယ
်။ဒါအပြင်အရင်တုန်းကဆက်သွယ်ရခဲ့ပြီးကရားပြည်နယ်မှာမဲတစုံတရာနိုင်ထားတဲ့ကရားပြည်နယ်ဒီမိုကရက်တစ်ပါတီပြောခွင့်ရစိုင်းနိုင်ထွေးကလည်း
လွန်ခဲ့တဲ့1920လောက်မှာတော့တခါထိဆက်မိကြတယ်။ဆိုတော့နောက်ပိုင်းမှာသူတို့ကချင်ကိုဦးဆုံးသွားမယ်ဆိုပြီးဖြစ်လာတယ်။နောက်ပိုင်းမှာတော့ဘာမှပြန်ဆက်တွေ့တယ်ကျွန်တော်တို့နိုင်ငံရေးပါတီတွေရဲ့သဘောထားရယူပြီးမှဒီဆွေးနွေးတဲ့ပုံစံမျိုးရှိတဲ့တာပေါ့နော်။နိုင်ရကိုယ်စားလှယ်တွေလည်းအကြီးကဲခေါ်ယူတာဝန်ပေးတာမျိုးကတော့2015လို့သိဆက်ရက်တွေကပါတီတွေဖွဲ့ချပြီးမှစတင်လာထုတ်ထွင်းမှုတွေဖြစ်ပေါ်လာမှလည်းဆိုရင်1990လွန်လုံးမှာဒီဘုံချော်လန်းခဏီခမ်းမလက်ဒရန်တူတဲ့ပုံစံမျိုးတွေ့ဆုံဆွေးနွေးမှုအလွန်တန်းတို့ရည်တည်ချက်တဲ့ပြောင်းစုတစ်ခုလုံးကိုတွားနိုင်တဲ့နိုင်ငံရေးခင်းချင်းမျိုးဆိုရင်တော့ဟိုရော့ဆင်ပြေမယ
်ဒီနေရာမှာရခိုင်ပြည်နယ်မှာမဲအများဆုံးနိုင်ထားတဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးတာထွန်းလှကလည
်းနိုင်ငံရေးပါတီဆိုတာနိုင်ငံရေးပါတီအချင်းချင်းဒဲတူရည်တူဆွေးနွေးတဲ့အခွင့်အရေးကိုခံပြီးတို့လိုပါတယ်အပေါ်ကြီးကနေပြီးငါတို့တော့မင်းတို့လာနှတ်ဆောင်ပါဆိုတဲ့ခင်းချင်းမျိုးဆိုရင်တွေ့ဆုံဆွေးနွေးမဖြစ်နိုင်ဘူးငါကဘလို့အင်အားကြီးလို့ဆိုတော့စိတ်မှန်မှန်တကူဒီဖေထားပြီးကောင်းမွန်တဲ့အဖြစ်တစ်ခုကိုရအောင်လုပ်ဖို့လို
တကယ်တော့ရွေးကောက်ပွဲပြီးအနိုင်ရ NLD ဆိုရပါတီနဲ့အဓိကအတိုက်ခံဖြစ်တဲ့ချက်ခိုင်ဖွံ့ဖြိုးရေးပါတီအပြင်တက်မတော်နဲ့ပါမဲရလက်အပြန်လန်ညှင်းခုံမှုတွေပြင်းထန်လာနေချိန်မှာအခုလိုတိုင်းရင်းသားပါတီတွေနဲ့တွေ့ဆုံတဲ့ခီးစဉ်တွေဖြစ်လာတာပါခင်ဗျာကျွန်တော်ဝင်းမင်ပါ